မင်္ဂလာပါလူမဲမျိုးသား George Floyd ရဲလက်ထဲမှာတိတ်ဆုံးသွားရပြီးတဲ့နောက်ပိုင်း Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်လို့ကြေညာပြီးတရားမျှတမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေကမ္ဘာအနှံ့ပေါ်ပေါက်ခဲ့ရပါတယ် American သမ္မတ Trump အစိုးရဟာဒီလှုပ်ရှားမှုအပေါ်ဘလို့တုံ့ပြန်နေတယ်လဲဆိုတာနဲ့ဒီလှုပ်ရှားမှုနောက်ဆက်တွဲအခြေအနေတွေကို VOA မြန်မာပိုင်း Editor ဦးကျော်စံတာကိုကျွန်တော်ငင်းချန်ကဆက်သွယ်မေးမြန်းထားပါတယ်မင်္ဂလာပါအငယ
်မင်္ဂလာပါခင်ဗျာ
Black Lives Matter လူမဲတွေရဲ့အသက်ဟာအရေးပါတယ်ဆိုတဲ့လှုပ်ရှားမှုအပေါ်တုံ့ပြန်တဲ့အနေနဲ့ Trump အစိုးရနဲ့အထက်လွှတ်တော်လူများစု Republican အမတ်တွေကလည်းရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့တီးခြားဥပဒေကြမ်းတွေရေးဆွဲနေကြပါတယ်။အဲ့ဒီဟာကဒီလှုပ်ရှားမှုအပေါ်ဘလောက်ထိရောက်မှုရှိမလဲခင်ဗျာ
။လွှတ်တော်ကတော့ Republican Party ဝင်တွေကဥပဒေရေးဆွဲပြီးတော့ပြုပြင်နေပေါ့လေအဲ့ဒီဟာအဲ့ဒီရဲကိုထိန်းသိမ်းတဲ့ဘယ်ဘုလဲပါရဲနောက်ပြီးတော့လူမျိုးရေးကွာဟမှုတွေကိုလည်းပဲဘယ်လိုဖန်တမ်းလဲဆိုတာလည်းပဲဒီလိုစဉ်းစားရေးဆွဲကြမှာဖြစ်ပါတယ်။နောက်တစ်ချိန်ထဲမှာပဲဒေါ်နယ်ထရမ့်ကသူ့ရဲ့ executive order ဥထုပ်ရေးအမိန့်အနာထုတ်ပြီးတော့လည်းသူကလုပ်မယ်လို့ပြောနေပါတယ်။ဒီမိုကရက်တီရဲ့အစိုးပြုချက်နဲ့ဘာကွဲလွဲလဲဆိုတော့ဒီမိုကရက်တီကတော့ဆန္ဒပြတဲ့လူတွေကိုရက်တီအားပေးတယ်။ပြီးတော့ရဲတွေကိုသူကဆုတ်ချတယ်ရဲတွေလူရက်ကို။ဒေါ်နယ်ထရမ့်ကရဲတွေလူရက်ကိုသိပ်ပြီးတော့ဆုတ်ချမဝေးဖန်ပါဘူး။ဆန္ဒပြသမားတွေကလူလူတွေကသိတ်တော့ကျင်းနိုင်မှာမဟုတ်တော့လည်းပဲသူကတာဝန်ရှိတဲ့ပုဂ္ဂိုလ်တောင်းနဲ့လှုပ်ဆောင်တဲ့အပိုင်းကတော့ထိရောက်ခြင်းတော့ဖြစ်ရမယ်ထင်ပါတယ်တာဝန်ရှိတဲ့အစိုးရတော်ပြောက်နေနေလည်းပဲလက်ရှိအနာရအစိုးရအနေနဲ့လည်းပဲရဲရဲလူရက်ကိုသူကပြန်ပြီးဝေဖန်ရမယ်ဆိုတော့ကိုပေါင်ကိုရန်ထောင်းတို့များပြန်ဖြစ်မယ်ဆိုတာစဉ်းစားလေ့လာတော့မပြောတော့ဘူးခင်ဗျာ
ဟုတ်ကဲ့ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးပွဲတွေကိုအိုကလာဟိုမာပြည်နယ်တူဆာမြို့မှာဇွန်လ19ရက်နေ့ပြန်ဆလုပ်မယ်လို့ကြေညာထားပါတယ်။သမ္မတထရမ့်ကဘာကြောင့်အဲ့ဒီမျိုးနဲ့အဲ့ဒီအချိန်ကိုရွေးခဲ့ရတာလဲခင်ဗျာ
။ဒါသိပြီးတော့ချင်းချင်းချင်းချင်းစဉ်းစားပြီးမှရွေးချယ်တယ်လို့ထင်ပါတယ်။အဲ့ဒီမျိုးကိုရွေးတာကတော့အဲ့ဒီအိုကလာဟိုမာပြည်နယ်မှာအဲ့တူဆာမြို့မှာလွန်ခဲ့တဲ့90လောက်ကအဲလူမဲတွေကိုလူဖြူတွေရဲ့အကြမ်းဖက်တပ်ဖြတ်မှုကြောင့်လူမဲ300လောက်စီးတဲ့သူတို့ရဲ့စီးပွားရေးတွေအကုန်လုံးပြတ်ပြတ်ကျုံခဲ့ရတယ်။အဲဒီအချိန်မှန်းလေးလည်းဖြစ်နေပါလေ။နောက်ပြည့်ဒီဂျွန်လ19ရက်နေ့ဂျွန် 19 ကိုလို့ဂျွန် 10 လို့လည်းခေါ်ကြပါလေ။ဒီဟာဟာအမေရိကန်ပြည်ထောင်စုမှာဂျွန်စနစ်စွန့်ငန်းတိုင်းရဲ့နေ့လို့ဆိုပြီးတော့သူတို့ဒါအဆန္ဒကျင်းပတက်ဆက်စ်ပြည်နယ်လို့ပြောအောင်ဆိုအဆန္ဒကျင်းပရဲ့နေ့ဖြစ်ပါလေ။ပြီးခဲ့တဲ့ရွေးကောက်ပွဲကဒေါ်နယ်ထရမ့်ဟာအပြတ်အသတ်နိုင်ရတဲ့နေရာဖြစ်ပါလေ။အဲဒီညာသူတဲ့အချိန်ကောင်းလေးဖြစ်တဲ့နေရာကောင်းလေးဖြစ်တဲ့ဆိုတော့ကိုတိရွေးချယ်လို့ထင်ရပါတယ်။ဆိုတော့ဒီအချိန်မှာလူစုလူဝေးလုံတင်သလားဆိုရင်မျိုးလူခုလေးပေါ်လာပါလိမ့်မယ်။အဲ့တော့သူကဘာကိုထောက်ပြဖို့သူကသတင်းတွေထွက်နေဆိုတော့လူစုတွေဆန္ဒပြပြီးတော့နံပါတ်ထွက်နေကြဒါကြတော့ဘောဆိုရနဲ့သူကပြန်ပြောလို့ရထင်ပါတယ်
။အခုနောက်ဆုံးအနေနဲ့အမေရိကန်ပြည်တွင်းစစ်မှာတောင်ပိုင်းပြည်နယ်တွေကိုဥဆောင်ခဲ့တဲ့ဗိုလ်ချုပ်တွေရဲ့ရုပ်ထုတွေနောက်အမေရိကတိုက်ကိုတွေ့ရှိခဲ့တဲ့ခရစ်စတိုဖာကိုလံဘက်ရဲ့ရုပ်ထုတွေကိုဖြက်စီးတာဖယ်ရှားတာစတဲ့အခြေအနေတွေဖြစ်နေပါတယ်အဲ့ဒီအပေါ်မှာရောသုံးသပ်ပြပါအောင်အင်ကဲ
ဟုတ်ကဲ့အဲ့ဒီဟာဟုတ်ကဲ့အဲ့လိုဖယ်ရှားလှုပ်ရှားတာဟာဒါလူလူဆန္ဒပြတဲ့လူတွေလူလူကြမှာလုပ်နေနေမှာမကောက်ဘူးအဲ့ဒီအောက်လွတ်တော်ဥက္ကဋ္ဌဒါဒီမိုကရက်ခေါင်းဆောင်နင်းစီကလိုစီကိုရင်ရတယ်ပဲအဲ့ဒီကက်ပီတယ်အဆောက်အဦမှာကွန်ဂရက်အဆောက်အဦမှာထားရှိတဲ့ခံမာတဲ့မှာထားရှိတဲ့အယုတ်တရားရှင်ဟောက်ကိုသူကဖယ်ရှားဖို့အပြင်းထန်လို့ဆိုနေပါတယ်တကယ်တော့အဲ့ဒီကပီတယ်ဟိလ်ထဲမှာထားတဲ့ရုပ်ထုတွေဟာဆိုရင်ပြည်내တစ်ခုကနှစ်ရုပ်စီပြေးပို့ပြီးတော့ထားခဲ့ရတဲ့ကိစ္စဖြစ်ပါတယ်ဒါဥပဒေနဲ့သူတို့လောက်ရမှာအဓိကကတော့ဒီရုပ်ထုတွေဟာဂျွန်စနစ်ကိုအားပေးတဲ့ပြည်내ဖြစ်တဲ့ပြည်ထောင်စုကခွဲထွက်ဖို့လုပ်ခဲ့တဲ့ပြည်내ဖြစ်တဲ့နောက်ပြီးတော့စောစောကရုပ်ထုတွေကလည်းပဲဒီကိစ္စနဲ့ပတ်သက်နေဘယ်လိုပဲဖြစ်စေဒီဟာကသမိုင်းနဲ့ပတ်သက်တဲ့သမိုင်းရဲ့အထောက်အထားတွေသာဖြစ်ပါတယ်ဒီဟာတွေကတော့ဒါတွေဟာမုန်တီမှုကိုအခြေပြုကလား heritage လား hate လားဆိုတာပိတ်စနာရပါဆိုတော့အခုခဏတည်းသမားတွေကတော့သူတို့က hate ကိုဥစားပြီးတိုက်နေကြတာဆိုတော့သူတို့က mob တွေလူဆန္ဒနဲ့သူတို့လုပ်ကြမှန်ပါတယ်ဒါပေမဲ့နိုင်ငံရေးသမားတွေက Nancy Pelosi လိုပုဂ္ဂိုလ်တွေကဒီဟာကိုဖယ်ရှားဖို့တိုက်တွန်းလာတာကတော့အရင်ကဘာလုပ်နေကြလဲအဲ့ဒီတော့အစကတည်းကရှိလာခဲ့တဲ့ဟာကိုဆိုတော့ဒါဟာလူလူထောက်ခံမှုနဲ့လူလူရဲ့လေတံနဲ့တတော်တွေချစ်အောင်ခါတော်မီနိုင်ငံရေးလုပ်တယ်လို့ဆိုရင်မှားမယ်မဟုတ်ဘူးထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအငယ်အခုလိုသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ